တခန့်ပြင်းနေယူတည်တော်မျိုးနဲ့ကြောက်တန်းကြည့်တော်မှာတမရဲဖန်ဆီးဆစင်းမှုခံရသူတွေရဲ့က6ဦးတေဆုံးခဲ့မှုအတွက်မြန်မာအာဏာပိုင်တွေအနေနဲ့လွတ်လပ်တဲ့စုံစမ်းဆစင်းမှုတွေလုပ်တင်တယ်လို့ Human Rights Watch လူခွင့်ဖွဲ့ကြီးကမေလ6ရက်တနင်္လာနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အင်းဒီရခိုင်လက်နက်ကင်ဖွင့်တဲ့ဆက်နွယ်မှုရှိကြောင်းတမရရှိသူတွေကိုမြန်မာစစ်တပ်ကဖန်ဆီးဆစင်းနေတာဖြစ်ပြီးမေလ2ရက်နေ့ကတော့ဖမ်းခံရသူတွေက6ဦးတေဆုံးခဲ့ရတာပါ။မေလ9ရက်နေ့မှာမြန်မာစစ်တပ်ကဒီဖြစ်ရပ်အတွက်အရာရှိ9ဦးပါအဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းလိုက်ပြီးမေလ3ရက်နေ့ကစပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာစစ်တပ်ရဲ့စုံစမ်းမှုတွေကထိအောင်ဝင်ဓမ္မမှုယုံကြည်မှုရှိဖို့အတွက်စိတ်မချဘူးလို့ကျင်းပချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တို့ထဲမှာပြီးခဲ့တဲ့နိုဝင်ဘာလကလေးကမြန်မာစစ်တပ်နဲ့အေရခိုင်နဲ့နှစ်ကင်တပ်ဖွဲ့တွေတိုက်ပွဲကြောင့်ဒေသတွင်းမှာလူပေါင်း3,300ကျော်အိုးအိမ်ဆုတ်ခွာပြီးတော့ထွက်ပြေးနေကြတာလည်းဖြစ်ပါတယ်။